Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2016ခုနှစ်စက်တင်ဘာလ26ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမပါရှင
်မင်္ဂလာပါရှင်ကျမခင်ပြူထွေးပါကိုလံဘီယာအစိုးရနဲ့ FARC သဘုံအဖွဲ့တို့အကြားနောက်ဆုံးဆင်ညင်ညင်သဘောတူညီချက်ကိုဒီကနေ့တင်းနှင်းလာနေလက်မှတ်ရထုတ်ဖို့ရှိပါတယ်တခါဂျပန်နဲ့တရုတ်နှစ်နိုင်ငံစလုံးကသူပိုင်နယ်လို့ပြောနေတဲ့အရှေ့တရုတ်ပင်လယ်ကအငင်းပွားနေပြီအထက်မှာတရုတ်စစ်လေယာဉ်တွေပြန်တန်းခဲ့တာနဲ့ပတ်သက်လို့တော့ဂျပန်အစိုးရကဒီကနေ့တရုတ်ကိုသတိပေးလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့ဇီကာရောဂါပိုးနောက်ထပ်ကူးစက်မှု၃ခုထပ်ပြီးတော့တွေ့ရှိထားပါတယ်ဒီလိုထိတ်တန့်ရောက်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဥဝင်းမင်းနဲ့အတူပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်တွေကအဖွဲ့ဝင်တချို့ကိုအရေးယူဖို့ဆိုတဲ့အရေးကြီးဆိုကိုဒီကနေ့လွှတ်တော်မှာအတည်ပြုလိုက်ပြီးဖြစ်ပါတယ်
။ကော်မရှင်မှအဖွဲ့ဝင်တို့သည်ဥပဒေကြောင်းအရတက်ဆိုင်ရာအဖွဲ့အစည်းများနဲ့ဥပပေါင်းဆောင်ရွက်မှုအားနည်းခဲ့ပြီးပြည်မှုကျွလွန်သူများ
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာလည်းလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံကနေမြန်မာနိုင်ငံကလူကုန်ကူးနေနေအဖွဲ့လက်ထဲကိုပြန်လွှဲပေးလိုက်တဲ့သတင်းနဲ့အတူဒီကနေ့တနင်္လာနေ့မှာပြုလုပ်မဲ့ Democratic သမ္မတလောက် Hillary Clinton နဲ့ Republican သမ္မတလောက် Donald Trump တို့ရဲ့သမ္မတရွေးကောက်ပွဲပထမဆုံးစကားဆစ်ထိုးပွဲနဲ့ပတ်သက်တဲ့သတင်းကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ကဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ကိုလံဘီယာအစိုးရနဲ့ကိုလံဘီယာလက်နက်ကင်တော်လှန်ရေးတပ်ဖွဲ့ FARC တို့အကြားနောက်ဆုံးဆင်ညင်ညင်သဘောတူညီချက်ကိုဒီကနေ့တနင်္လာနေ့မှာလက်မှတ်ရေးထိုးရမှာဖြစ်တာကြောင့်မလို့ကမ္ဘာအနောက်ချမ်းမှာနှစ်အရှိကြာဆုံးဖြစ်နေတဲ့တော်လှန်ပုံကံမှုတွေနဲ့ပြည်တွင်းစစ်အဆုံးသတ်နိုင်တော့မှာဖြစ်ပါတယ်။အမေရိကန်အကြီးအကဲအစိုးရအရာရှိတဦးကတော့အခုချုပ်ဆိုမဲ့သဘောတူညီချက်ဟာကျူးဘားနဲ့ဆိုဗီယက်အတွေးခေါ်တွေကိုအားကျပြီးကမ္ဘာအနောက်ချမ်းဒေသမှာဒီမိုကရက်တစ်အဖွဲ့အစည်းတွေကိုဆန့်ကျင်လာခဲ့တဲ့တော်လှန်ပုံကံမှုတွေကိုအဆုံးသတ်နိုင်မှာဖြစ်တယ်လို့ပြောပါတယ်။တရားမဝင်ကိုကိန်းထုတ်လုပ်မှုတွေကနေရလာတဲ့ငွေတွေနဲ့လဲပတ်နေတဲ့ FARC သဘုံအဖွဲ့နဲ့ကိုလံဘီယာအစိုးရတို့အကြားလက်နက်ကင်ပြပခါတွေကြောင့်ဒီကိုလံဘီယာနိုင်ငံမှာလူပေါင်း2သိန်းခွဲကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့၅သန်းထက်မနည်းလဲအိုးအိမ်မဲ့ခဲ့ရပါတယ်ဒီကနေ့ညချင်းကြီးသဘောတူညီချက်လက်မှတ်ရေးထိုးမဲ့အခမ်းအနားကိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီအပါအဝင်အစိုးရအကြီးအကဲ16ဦးနဲ့နိုင်ငံသားရေးဝန်ကြီးနှစ်ဌာစင်တက်ရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်အခမ်းအနားကိုတော့ဒီ16ရာစုနှစ်ကစတင်တည်ထောင်ခဲ့တဲ့ကာရေဘီယံစိတ်ကမ်းမြို့ကာတာဟဲနာမှာရှိတဲ့ convention center မှာပြုလုပ်မှာပါအခုသဘောတူညီချက်ကိုတော့အောက်တိုဘာလ2ရက်နေ့ကျင်းပမယ်နိုင်ငံလုံးဆိုင်ရာလူမှုဆန္ဒခန့်ယူပွဲမှာအတည်ပြုရအောင်ပါပါရှင
်အမေရိကန်နိုင်ငံအခြေပိုင်းရှာလော့မြို့ကြီးမှာဆန္ဒပြပွဲတွေဖြစ်လာပြီးညမထွက်ရအမိန်ထုတ်ခဲ့တာကိုဒီနေ့ရုပ်သိမ်းလိုက်တာကြောင့်မြို့ထဲမှာလူတွေလွတ်လွတ်လပ်လပ်စသွားလို့ရနေပါပြီပြီးခဲ့တဲ့ဘက်ကဒီမြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့မြို့မှာရဲတွေပြစ်ခတ်မှုကြောင့် African နယ်ပွားအမေရိကန်မျိုးသားတူတည်ဆုံခဲ့မှုဖြစ်ပြီးပေါ်ပေါက်လာခဲ့တဲ့ဆနပြပွဲတွေကိုထိန်းချုပ်နိုင်ဖို့ဒီညမထွက်အမယ်ကို၃ရက်ကြာထုတ်ပြန်ခဲ့တာပါပြီးခဲ့တဲ့အင်္ဂါနေ့မှာအမေရိကန်ရဲတွေပြစ်ခတ်ဖမ်းဆီးမှုကြောင့်အသက်43နှစ်အရွယ်ဒီအာဖရိကန်နယ်ပွားအမေရိကန်လူမျိုး Kate Lamont Scott တည်ဆုံခဲ့ရတာအတွက်ဒေါသတကြီးဆနပြပွဲတွေပေါ်ပေါက်လာရမှာအကြမ်းဖက်မှုတွေအစပိုင်းမှာဖြစ်ပေါ်လာခဲ့ပါတယ်ဒါပေမဲ့ညတစ်ကောင်ကနေမနေ့6နာရီအထိအပြင်မထွက်ဖို့ဒီညမထွက်အမယ်ကိုတောက်ချာနေကထုတ်ပြီးမှတော့ဆနပြပွဲတွေဟာငြင်းငြင်းချမ်းချမ်းပြန်ဖြစ်လာခဲ့ပါတယ်ရဲတွေဘက်ကတော့ပြဿနာမရှိရင်ဒီညမထွက်အမယ်ကိုအတင်းထုတ်သုံးမှာမဟုတ်ဘူးလို့ကတိပေးခဲ့ပါတယ်။မနေ့တနင်္ဂနွေနေ့ကလည်း Carolina Panthers အသင်းနဲ့ Minnesota Vikings အသင်းတို့ကစားကြတဲ့ American Style ဘောလုံးပွဲအပြင်ဘက်မှာလည်းဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေက Black Lives Matter လို့ကြွေးကြော်ကြပြီးလူမဲတွေရဲ့အသက်ဟာလည်းအရေးပါတယ်လို့ဩဟစ်ခဲ့ကြပါတယ်။ Panthers အသင်းကနောက်တန်းနာမည်ကြီးကစားသမား Cam Newton ကလည်းသူ့ဘူလေ့ကျင့်ခန်းလုပ်နေတဲ့အချိန်မှာဒေါက်တာမာတင်လူသာကင်ပြောခဲ့တဲ့တနေရာမှာမတရားမှုဖြစ်သွားတာဟာနေရာတိုင်းကတရားမျှတမှုတွေကိုချိန်ချောက်နေတာပဲဆိုတဲ့ထင်ရှားတဲ့စာရန်ပါတီချက်ကိုဝတ်ထားခဲ့ပါတယ်။ဒီပြဿနာမှာအဓိကညှင်းပွားနေတာကတော့ရဲကစစ်ဖို့လာချိန်မှာစကော့ဟာလက်နက်ကင်ဆောင်ထားတာကြောင့်ကုလူပြစ်ခတ်ဖမ်းဆီးရတယ်လို့ရဲတွေကပြောပေမဲ့သူ့မိသားစုဘက်ကတော့လက်နက်ကင်ထားတာမဟုတ်ပဲကားထဲမှာစာအုပ်ဖတ်နေတာဖြစ်တယ်လို့ပြန်ပြောထားပါတယ်ခင်ဗျ။
မေရိကန်သမ္မတလောင်းတွေဖြစ်ကြတဲ့ဟယ်လာရီကလင်တန်နဲ့ဒေါ်နယ်ထရမ့်တို့ဟာသူတို့ရဲ့ပထမဆုံးချိန်စကားဆက်ထုတ်ပွဲမတိုင်ခင်တရက်အလိုထင်းငွေနေတော့ကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟူးနဲ့တရားစီတွေ့ဆုံခဲ့ကြပါတယ်။တည်ထံတွေ့ဆုံမှုတွေဖြစ်ပေမဲ့လည်းဒီတွေ့ဆုံမှုနဲ့ပတ်သက်လို့ဒီမိုကရက်နဲ့ရီပက်ဘလီကန်သမ္မတနှစ်ဦးစလုံးရဲ့မဲဆွယ်စည်းဝေးအဖွဲ့တွေကကြေညာချက်တွေအသီးသီးထုတ်ပြန်ခဲ့ပါတယ်။ခိုင်မာအကောင်းကြီးလုံခြုံမှုရှိတဲ့အစ္စရေးနိုင်ငံဖြစ်ဖို့အရေးကြီးတဲ့အကြောင်းမစ္စစ်ကလင်တန်ကအလေးပေးပြောထားပြီးကုလသမဂ္ဂဒါမှမဟုတ်တခြားအပြည်လူတွေကလှုပ်ဆောင်တာမဟုတ်ပဲအစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်တိုက်ရိုက်ညှိနှိုင်းဆွေးနွေးမှုတွေကနေတဆင့်ထွက်ပေါ်လာမယ်နှစ်နိုင်ငံအတူရှင်တွဲနေထိုင်ရေးအဖြေကိုဆက်ပြီးတော့အခိုင်အမာထောက်ခံသွားမယ်လို့ပြောပါရယ်မစ္စတာနတာယာဟူးအပြင်းထန်ကန့်ကွက်ထားတဲ့အီရန်ဆိုးရနယ်ဒီနိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုလည်းဆက်ပြီးတော့တွန်းအားပေးသွားမယ်အကြောင်းနိုင်ငံခြားရေးဝန်ကြီးဟောင်းမစ္စစ်ကလင်တန်ကပြောပါရယ်မစ္စတာထရမ့်နဲ့မစ္စတာနတာယာဟူးတို့ရဲ့တွေ့ဆုံအပွဲအတွင်မှာတော့အစ္စရေးနိုင်ငံရဲ့နယ်စပ်လုံခြုံရေးအကာအရံတွေအကြောင်းအချိန်ပေးဆွေးနွေးခဲ့ကြပြီးဒါဟာထရမ့်မကြာခဏပြောလို့ရှိတဲ့အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတရားကြီးတိဆောက်သွားဖို့ဆိုတဲ့ဥပမာဖြစ်တယ်လို့ထရမ့်ရဲ့မဲဆွယ်စည်းဝေးအဖွဲ့ကထုတ်ပြန်ထားပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိမဲ့ပြုမဲ့အကြောင်းလည်းထရမ့်ကကတိပြုခဲ့ပါတယ်။နိုဝင်ဘာလသမ္မတရွေးကောက်ပွဲကျင်းပဖို့သတင်း၆ပတ်အလိုနယူးယောက်မှာဒီကနေ့ကျင်းပမယ့်စကားဆက်ထိုးပွဲမတိုင်ခင်သမ္မတလောင်းနှုတ်ဦးအနေနဲ့သူတို့ရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာကျွမ်းကျင်မှုတွေကိုထုတ်ပေါ်ပြသရမှာအခုတွေ့ဆုံမှုကအထောက်အကူဖြစ်စေတာဖြစ်ပါရဲ့ရှင်
။ဆီးရီးယားနဲ့ရုရှားတို့ရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်အလက်ပိုမြို့အရှေ့ပိုင်းမှာလူပေါင်းများစွာသေဆုံးခဲ့ရပြီးဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကဒီလောက်ရဟာလူမဆန်တဲ့တုံ့လုပ်ကြေကွဲစရာရရဆက်ဆက်အကြမ်းဖက်မှုကြီးဖြစ်တယ်လို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်တီမစ်ဆူရာအနေနဲ့ကုလသမဂ္ဂလူကြုံရေးကောင်စီရေးပေါ်စည်းဝေးမှာမနေ့ကမေကွန်းပြောရမှာစက်တင်ဘာ9ရက်နေ့ကအမေရိကန်နဲ့ရုရှားကြေညာပေးခဲ့တဲ့ဒီအပြစ်ရရဟာပြတ်ဖို့ဖြစ်နေတယ်အားရစရာမရှိတော့ဘူးလို့ထုတ်ပြောလိုက်ပါတယ်ဒီကုလသမဂ္ဂတန်တမန်ဒီမစ်ဆူရာကပဲဒီအတိုက်ခတ်တွေရပ်သွားဖို့အတွက်တာဝန်ဟာဒီအပြစ်ရရကြားဝင်စစ်ဆက်ပေးခဲ့တဲ့အမေရိကန်နဲ့ရုရှားတို့အပေါ်မှာပဲတည်နေတယ်လို့ဆက်ပြောခဲ့ပါတယ်ဒါအပြင်ဒီမစ်ဆူရာကဒီအကြမ်းဖက်တိုက်ခတ်မှုတွေကိုအဆုံးသတ်ဖို့အရက်သားတွေကိုကာကွယ်ပေးဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေခွင့်ပြုရင်းနဲ့လူနာပို့ဆောင်ရေးအတွက်တိုက်ပွဲတွေဂျူကြားဂျူကြားရပ်ပေးဖို့နောက်အဖြစ်ရရေးကိုစောင့်ကြည့်ထိန်းသိမ်းပေးပြီးနိုင်ငံရေးဆွေးနွေးပွဲတွေပြန်ဆဖို့တောင်းဆိုလိုက်ပါတယ်အမေရိကန်နိုင်ငံအင်ဒီယာနာတက္ကသိုလ်ကသုံးသက်သူအဗ်ဒူလ်ကီလ်ဒါစီနိုကတော့အခုအချိန်မှာရုရှားထောက်ခံပေးထားတဲ့သမ္မတဘက်ရှာအယာဆက်တက်တွေဟာမနစ်ကအရှုံးနဲ့ရင်ဆိုင်နေခဲ့ရကနေအခုတော့အရေးပါတဲ့မြို့ကြီးအလုံးကိုအောက်ပွဲခံသိမ့်ပိုက်နိုင်ဖို့အရှင်ရသွားပြီးဒါဟာအိုဘားမားဆိုရအတွက်နိုင်ငံခြားရေးမူဝါဒဆုံးရှုံးမှုကြီးတစ်ခုဖြစ်တဲ့ရုရှားကအမေရိကန်ထက်တော်ကြောင်းပြလဲတယ်လို့ဖြစ်သွားတယ်တခြားနိုင်ငံတွေမှာလည်းအလားတူအဖြစ်ဆိုးတွေဖြစ်လာမှာစိုးရင်ရတယ်လို့သုံးသပ်ခဲ့ပါတယ်ခင်ဗျာ
ဒီရအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေတနင်္လာနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ဂျပန်နဲ့တရုတ်နိုင်ငံစလုံးကသူတို့ပိုင်တယ်လို့ပြောနေတဲ့အရှေ့တရုတ်ပင်လယ်တဲကအငင်းပွားနယ်မြေအထက်မှာတရုတ်စစ်လေယာဉ်တွေပြန်တန်းခဲ့တာနဲ့ပတ်သက်လို့ဂျပန်ဆူရကဒီကနေ့တရုတ်ကိုသတိပေးလိုက်ပါတယ်။တရုတ်နိုင်ငံကဒေယိုယူလို့ခေါ်ပြီးသူတို့ပိုင်ဆိုင်ကြောင်းပြောထားတဲ့ဂျပန်ဆူရထိန်းချုပ်ရာဆန်ကာကူကျွန်းစုတွေရဲ့အရှေ့ဘက်မီယာကိုရေလက်ကြားမှာတရုတ်စစ်လေယာဉ်တွေမနေ့ကတနင်္လာနေ့မှာပြန်တန်းခဲ့တာပါ။ဒါဟာလေရင်အစင်း40လောက်ပါဝင်တဲ့တရုတ်ရဲ့ပုံမှန်စီးရေးလေ့ကျင့်မှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့တရုတ်ဆိုရအရာရှိတွေကပြောထားပါဗျ။မီယာကိုရေးလက်ကြားမှာတရုတ်လေရင်တွေပြန်တန်းခဲ့ပြီးတဲ့နောက်ဂျပန်ဘက်ကလည်းလေရင်တစ်စင်းတက်မနေချက်ချင်းပြန်တန်းပြီးတော့တုံ့ပြန်စောင့်ကြည့်ခဲ့တဲ့အကြောင်းဂျပန်ဆိုရအထွေဝင်ချုပ်ယူရီရှိတာဆူဂါကပြောပါဗျ။မီယာကိုရေးလက်ကြားမှာပြန်တန်းခဲ့တဲ့တရုတ်လေရင်တွေဟာဂျပန်လီပိုင်နယ်ကိုချိုးဖောက်ခဲ့ခြင်းမရှိပေမဲ့ဒါဟာအဲ့ဒီဒေသမှာတရုတ်စစ်လေရင်တွေပထမဆုံးအချိန်ပြန်တန်းတာဖြစ်တယ်လို့မစ္စတာဆူဂါကပြောပါဗျ။ဂျပန်အစိုးရအနေနဲ့အငင်းပွားနေတဲ့ရေပိုင်နဲ့ထဲမှာပဲဖြစ်ဖြစ်တခြားကမ္ဘာဘယ်နေရာမှာပဲဖြစ်ဖြစ်နိုင်ငံတစ်ခုတည်းကနေလက်ရှိအနေအထားကိုပြောင်းလဲပြဖို့ကြိုးစားတဲ့ဘယ်လို့ရမျိုးကိုမှတိခံမှာမဟုတ်ဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလည်းဒီကနေ့လွှတ်တော်မှာပြောဆိုသွားပါရရှင်
။မြောက်ကိုရီးယားဆိုရကနျူကလ িয়ার စမ်းသပ်မှုတွေတိုးမြင့်လှုပ်ဆောင်လာနေတဲ့ပုံမှာဒေတာရင်းပဋိပက္ခပုံမှုကြီးထွားလာနိုင်တာနဲ့အမျှအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးပေါင်းပြီးရေကြောင်းဆိုင်ရာစီးရေးလေ့ကျင့်မှုတွေဒီနေ့လှုပ်ဆောင်ခဲ့ကြပါတယ်။လေရင်တွေနဲ့ရေငုပ်သင်္ဘောတွေကိုတိုက်ခိုက်နိုင်တဲ့အမေရိကန်ဖြတ်သင်္ဘောUSS Spirancer တောင်ကိုရီးယားဖြတ်သင်္ဘောတွေရင်ငုတ်သင်္ဘောတွေရင်ငုတ်သင်္ဘောတွေကိုတိုက်ဖြတ်နိုင်တဲ့ရဟတ်ယာဉ်တွေနဲ့လေယာဉ်တွေနဲ့အတူပူးပေါင်းပြီးဂျပန်ပင်လယ်လို့လည်းခေါ်တဲ့အရှေ့ပင်လယ်ထဲမှာပူးပေါင်းစစ်ဆင်ရေးလေ့ကျင့်ခဲ့ကြတာပါဒီအကြောင်းပူးရဲစစ်ဆင်ရေးလေ့ကျင့်မှုဟာမြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရက်တွေကိုကာကွယ်ဖို့အမေရိကန်မဟာမိတ်တွေရဲ့ အင်းအားခိုင်မာမှုနဲ့ပြတ်သားမှုတွေကိုပြတာဖြစ်တယ်လို့ကိုရီးယားဆိုင်ရာအမေရိကန်ရေကြောင်းတပ်ဖွဲ့တွေရဲ့တပ်မှုရေတပ်ဗိုလ်ချုပ်ကြီးဘရက်ကူပါကပြောလိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ပယ်ထိန်ထက်ဒုံးကျည်ဆက်သတ်မှုတွေအရှင်မြင့်တိုးလှုပ်လာနေတဲ့ပုံမှာအမေရိကန်နဲ့တောင်ကိုရီးယားဆွေရတွေအနေနဲ့မြောက်ကိုရီးယားဘက်ကတိုက်ခိုက်လာနိုင်ခြေရှိတဲ့အပေါ်ဒီအခြေအနေတွေကိုဟန်တားနိုင်ဖို့အစီအရာအသင့်အထားမှာရှိရင်အလေးပေးလှုပ်ဆောင်လေ့ကျင့်နေကြတာဖြစ်ပါတယ်။ပြည်ခဲ့တဲ့သတင်းဘက်ကပဲအမေရိကန်ကဂွမ်ကျွန်းကနေB1B ဘုံးကျဲလေယာဉ်နှစီကိုယာယီဆေလွတ်ခဲ့ပြီးကိုရီးယားနယ်စပ်အနီးမှာပြန်တန်းခဲ့ပါသေးတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာဆီကယောဂါပိုးနောက်ထပ်ကူးစက်ဖြန့်ပွားမှု၃ခုကိုထပ်မံတွေ့ထားတဲ့အကြောင်းဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်အခုဆိုရင်ဖိလစ်ပိုင်မှာဆီကယောဂါပိုးကူးစက်ဖြစ်ပွားမှုပေါင်း12ခုရှိသွားပြီးတော့ဒီအထက်မှာစီဘူးမျိုးကအသက်22နှစ်အရွယ်သတင်းဘက်19ဘက်ကိုဝင်လွှဲထားရတဲ့မိခင်တူလည်းပါပါတယ်တမဲလေဒီအထရာဆောင်းတမဲစစ်ဆေးချက်တွေအရာကတော့ဒေသမှာပုံမှန်မဟုတ်တဲ့လက္ခဏာဘာမှမတွေ့ရဘူးလို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဖော်လင်းဂျင်းရူဆယ်ယူဘီယာကပြောပါတယ်တမဲလေသူကိုဝင်ဆောင်တဲ့ကာလတလျှောက်လုံးစောင့်ကြည့်သွားမယ်အကြောင်းနဲ့နောက်ထပ်ယောဂါကုသပြန်ပွားမှုမဖြစ်အောင်ကာကွယ်ဖို့အတွက်စစ်ဆေးမှုတွေဆက်ပြီးတော့လုပ်သွားမယ်လို့ကျန်းမာရေးဝန်ကြီးကပြောပါတယ်ရှင
်ပြင်သစ်သမ္မတဖရန်ဆွာဟိုလွန်ကပြင်သစ်နိုင်ငံမြောက်ပိုင်းကယ်လီယက်စ်မြို့ကရွှေပြောင်းခြေချသူတွေစခန်းကိုဒီနှစ်လကုန်ပိုင်းမှာပိတ်ပစ်မယ်လို့ကြေညာလိုက်ပါတယ်ဒီနေ့ဆယ်လျက်စကန်မျိုးကိုသွားကြည့်ရမှာသမရအိုလန်ကဒီရွှေပြောင်းအခြေချသူတွေစခန်းကိုလုံးဝဖျက်သိမ်းပြရမယ်လို့ထုတ်ပြောလိုက်ပါတယ်သမရအိုလန်ကဆက်ပြီးဒီရွှေပြောင်းဒုက္ခသည်တွေကိုနိုင်ငံရေးခွန်လွန်ခွင့်ဆက်ရှောင်နိုင်တဲ့နေရာတွေကအခြားစခန်းတွေစီကိုရွှေ့ပေးနိုင်ရေးအစီအစဉ်ကိုသူထောက်ခံတယ်လို့ဆက်ပြောခဲ့ပါတယ်ပြင်သစ်သမရကပဲထပ်မံရွှေပြောင်းလာသူတွေကိုလူသားချင်းစာနာမှုဆိုင်ရာထောက်ပံ့ရေးဗြိတိရှတာဝန်ရှိသူတွေဘက်ကလည်းဝိုင်းကူလှုပ်ပေးဖို့တောင်းဆိုခဲ့ပါတယ်သမရအိုလန်အနေနဲ့ဒီဆယ်လျက်စ်မြို့ကိုပထမဆုံးချိန်တွေ့ကြည့်ခဲ့တာဖြစ်ပေမဲ့ဆူဒန်နဲ့အာဖဂန်နစ္စတန်နိုင်ငံကလာတဲ့ရွှေပြောင်းဒုက္ခသည်ပေါင်း 9,000 ကနေ 10,000 အထိရှိတဲ့ဒီစခန်းကိုတော့သွားမကြည့်ဖြစ်ခဲ့ပါဘူးတကယ်တော့ဒီဒုက္ခသည်တွေကိုဆောင်းထဲမတိုင်ခင်မှာအခြားစခန်းပေါင်း146ခုကိုရွှေပြောင်းပေးဖို့ပြင်သစ်အရာရှိတွေကစီစဉ်နေတာဖြစ်ပြီးဒီစီစဉ်နေရာအောင်မြင်မှုအနေထားမှာရှိနေပြီလို့သမရအိုလန်ကဆက်ပြောခဲ့ပါတယ်ခင်ဗျာ
အီတလီနိုင်ငံမှာအပျော်စီးစင်ကန်တင်မောကြီးတွေကြောင့်ဒေသတွင်းရှေ့လျှောက်အမြဲတမ်းကြုံတွေ့လာရနိုင်တဲ့ထိခိုက်မှုဘေးအန္တရာယ်တွေကိုကန့်ကွက်တဲ့အနေနဲ့ဗင်းနစ်မြို့မှာဆနပြသူတွေမနေ့ကတနင်္ဂနွေနေ့မှာစုဝေးခဲ့ကြပါတယ်။ဆနပြတဲ့သူတွေဟာအီတလီရိုးရာလေတွေအပါအဝင်လှေငယ်တွေကိုစီးပြီးတော့ဒေသတွင်းအပျော်စီးစင်ကန်တင်မောကြီးတို့ရှို့အဝင်ထွက်လုပ်နေတာကိုဟန်တားဖို့ကြိုးစားခဲ့ကြတာပါ။ဒီဆနပြပွဲမှာမိသားစုတွေအများပြားပါဝင်ပြီးတချို့မိသားစုတွေဆိုရင်ကလေးငယ်တွေကိုပါခေါ်လာကြတာပါ။ကဘာလက်ခီးသွားထောင်ပေါင်းများစွာတင်ဆောင်ပြီးအပျော်စီးတင်မောကြီးတွေမြို့အတွင်းကိုဝင်လာတာနဲ့အမျှဒီတင်မောကြီးတွေဟာရှေဟောင်းဖီနီရှန်ပယ်လစ်စ်အဆောက်အဦကြီးတွေကိုအုံမိုးသွားတာကြောင့်ပဲဖြစ်ပါရဲ့ရှင်တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမီနိုကတင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြောင်းပါရှင်။အခုတော့တနင်္လာညနေခင်းအတွက်နောက်ဆုံးရသတင်းနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်။ရန်ကုန်မြို့ကအင်းဝါအချုပ်ဆိုင်မှာအလုပ်လုပ်နေတဲ့အိမ်အကူမိန်းကလေးငယ်နှစ်ဦးနှင်းပန်းနှိပ်စက်ခံရမှုအတွက်လိုက်ပါဆောင်ရွက်တဲ့နေရာမှာပြက်ကွက်မှုတွေရှိခဲ့တယ်ဆိုပြီးမြန်မာနိုင်ငံမျိုးသားလူခွေကော်မရှင်တာဝန်ရှိသူတချို့ကိုအစိုးရကအရေးယူပေးဖို့ပြည်သူလွတ်တော်မှာအရေးတကြီးအဆိုတင်သွင်းခဲ့တာကိုဒီကနေ့မှပဲတခဲနဲ့အတည်ပြုလိုက်ပါတယ်။လူခွေကော်မရှင်တာဝန်ရှိသူတွေကိုယ်တိုင်လာရောက်ဖြေရှင်းခဲ့တဲ့ပြည်သူလွတ်တော်မှာမဲခွဲဆုံးဖြတ်ပြီးတော့အရေးကြီးအဆိုကိုအတည်ပြုလိုက်တာဖြစ်ပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကတင်ပြပေးထားပါတယ်ရှင်။
ရန်ကုန်တိုင်းကြောက်သရာမြို့နယ်ကအင်းဝအချုပ်ဆိုင်မှာညင်းပန်းနှိပ်စက်ခံရတဲ့မိန်းကလေးငယ်နှစ်ယောက်ရဲ့အခွင့်အရေးကိုအကာအကွယ်မပေးဘဲနစ်နာကြေးပေးကြေးအေးဖို့ကြားဝင်ဆေးဆက်ပေးခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်တာဝန်ရှိသူတို့ကိုပြည်ထောင်စုအစိုးရကအရေးယူပေးဖို့တိုက်တွန်းတဲ့အရေးကြီးဆိုတဲ့အကိုမဲခွဲဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတင်သွင်းထားတဲ့အရေးကြီးအဆိုကိုတော့ပြည်သူ့လွတ်တော်တက်ရောက်လာသူအများစုကထောက်ခံခဲ့တဲ့အတွက်အတည်ပြုကြောင်းလွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကကြေညာခဲ့တာပါ။
ရရှိတဲ့ဆန္ဒမဲဆင်းကိုကြေညာပါမယ်။ထောက်ခံဆန္ဒမဲပေါင်း384မဲ။ကံကွယ်ဆန္ဒမဲ1မဲ။ဂျာမနီဆန္ဒမဲပေါင်း10မဲဖြစ်ပါတယ်။လွတ်တော်ကိုယ်စားများခင်ဗျာ။ထောက်ခံတဲ့ကိုယ်စားလှယ်ဥယေကများတဲ့အတွက်ဦးထေဝင်းအောင်တင်သွင်းတဲ့အရေးကြီးအဆိုကိုလွတ်တော်ကအတည်ပြုကြောင်းကြေညာပါတယ်။
ပြည်သူ့လွတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုတာတွေမလုပ်ခင်မှာပဲအရေးကြီးဆုံးတဲ့ပတ်သက်လို့ လူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတွေကိုလည်းဖြည့်ရှင်းခွင့်ပေးခဲ့တာပါအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်တူဖြစ်တဲ့ဦးစောဝင်းကတော့အစောပိုင်းမှာဖြည့်ရှင်းခဲ့တယ်လို့ပဲအမှုကိုကင်တွယ်ဖြည့်ရှင်းရမှာကော်မရှင်ရဲ့လှုပ်ထုံးလုပ်နည်းတွေအတိုင်းဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းလွတ်တော်မှာထပ်မံကာကွယ်ပြောဆိုသွားပါတယ
်ဒီကိစ္စနဲ့ပတ်သက်လို့ပထမဦးစွာဆောင်ရွက်ချက်မှာသက်ဆိုင်ရာဌာနကလိုအပ်သလိုဆောင်ရွက်နိုင်ရေးအတွက်အကြောင်းကြားခဲ့ခြင်းဖြစ်ပါတယ်ဒုတိယအနေဖြင့်ဆောင်ရွက်သည့်အချက်မှာနှင်နာမှုများအားပူဇော်ပေးနိုင်ရေးအတွက်သဘောရိုးဖြင့်ဆောင်ရွက်ခဲ့ခြင်းသာဖြစ်ပါကြောင်းလေးစားစွာတင်ပြအပ်ပါတယ်ခင်ဗျာ
အိမ်အကူမိန်းကလေးငယ်နှစ်ယောက်ကိုကိုလက်အင်ကချိုယွင်းတဲ့အထိညှဉ်းပန်းနှိပ်စက်ခဲ့တာလောက်ခလာစာမပေးဘဲခိုင်းစီတာမတရားချုပ်နှောင်ထိန်းသိမ်းတာတွေလိုလောက်ရက်မျိုးတွေရှိခဲ့ပေမဲ့လူ့ခွင့်ရေးကော်မရှင်ကကျူးလွန်သူတွေကိုအရေးယူနိုင်ဖို့မကြိုးပမ်းခဲ့ဘူးဆိုပြီးတော့လေလွတ်တော်မှာမဲခွဲဆုံးဖြတ်တာတွေမလုပ်ခင်ကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြတာပါတက်မတော်သားကိုယ်စားလှယ်တူဖြစ်တဲ့ဗိုလ်မှူးအောင်စင်မင်းကလည်းကော်မရှင်အနေနဲ့တာဝန်မကြီးခဲ့ဘူးလို့အရေးကြီးအဆိုကိုထောက်ခံဆွေးနွေးသွားပါတယ
်ကော်မရှင်မှအဖွဲ့ဝင်ချို့သည်ဥပဒေကြောင့်အရတက်ဆိုင်ရာအဖွဲ့အစည်းများနဲ့ဥပပေါင်းဆောင်ရွက်မှုအားနည်းခဲ့ပြီးပြည်မှုကျူးလွန်သူများတက်တာခွင့်ရအောင်ဤနိုင်ဆောင်ရွက်ခဲ့ခြင်းဖြစ်သည့်သဘောတက်ရောက်ကလုံရမည့်လုပ်ငန်းစဉ်များအတိုင်းလှုပ်ဆောင်ခြင်းမပြုဘဲမိမိတို့ကော်မရှင်၏ရည်ရွယ်ချက်တောင်ဝတ္တရားများအပေါ်ပြက်ကွက်မှုရှိသည့်အခြေအနေမျိုးဖြစ်ပေါ်ခဲ့ကြောင်းတွေးရှိရပါတယ
်။စေကျော်သက်ရွယ်မင်းကလေးနှစ်ယောက်ညှဉ်းပန်းနှိပ်စက်ခံရတဲ့အကြောင်းမြန်မာနောင်သတင်းဌာနကသတင်းထောက်ချုပ်ဦးစုဝင်းကစုံစမ်းဖော်ထုတ်ခဲ့ပေမဲ့နှစ်နာကြီး390ပြည်ကြီးအေးခဲ့တဲ့သတင်းဟာအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့ရာကလူထုကြားမကြေနပ်တန်တွေထွက်ပေါ်ခဲ့တာပါလူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတွေကအဖြစ်ပြက်နဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ထဲရန်ကုန်မြို့မှာသတင်းထောက်တွေကိုရှင်းလင်းပြောဆိုခဲ့ပေမဲ့မကြေနပ်ချက်တွေတော့ပိုပြီးကြီးထွားလာခဲ့ပါတယ်။ဒီအတွက်လည်းကော်မရှင်တာဝန်ရှိသူတွေကိုအရေးယူဖို့ဒါမှမဟုတ်တာဝန်ကနေထုတ်ပယ်ဖို့တောင်းဆိုမှုတွေလည်းပေါ်ပေါက်ခဲ့ရတာပါ။ပေါ့မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲထွန်းဝင်းကတော့အစိုးရတက်လက်ထက်မှာလူ့ခွင့်ရေးအခြေအနေတွေတိုးတက်အောင်ကြိုးပမ်းနေချိန်ဒီလိုလုံရမျိုးတွေလက်ခံထားဖို့မဖြစ်နိုင်ဘူးလို့လွတ်တော်မှတင်ပြသွားတာပါ။
နိုင်ငံတော်ကြမ်းပိပုတ်ကိုရဲ့ဆောင်ရွက်ချက်ဒီဂုံတရင်နေနဲ့ကမ္ဘာအလယ်မှာကျွန်တော်တို့နိုင်ငံဟာလက်ရှိအနေအထားမှာဒါဂုံတက်ပရမမြင်မာနေတဲ့အချိန်ဖြစ်တဲ့အချိန်မှာခုကော်မရှင်ဟောက်ဝန်ချိုးရဲ့ဆောင်ရွက်ချက်များကတော့လူ့အခွင့်အရေးကိုပြည့်ရပြူလာရောက်ပြီးတော့မြမလူ့အဖွဲ့အစည်းတရားလုံးကိုကမ္ဘာအလယ်မှာအရှက်ရသိခါကြသည်တဲ့အဖြစ်အပျက်တွေပဲဖြစ်ပါတယ်။ဒါကြောင့်နိုင်ငံသားများရဲ့အကျိုးစီးပွားကိုထောက်ထားပြီးစာနာစိတ်စောင့်စည်းမှုစဉ်ကြုံတို့တရားအာကောင်ပြေဝသူများနဲ့အမြန်အစားတို့လဲလဲဖို့လဲပြည်သူလူထုအများကဆန္ဒပြုနေကြပြီဖြစ်ပါတယ
်အရေးကြီးဆိုတဲ့ပတ်သက်လို့လွတ်တော်မှာဆွေးနွေးရမှာတော့အမျိုးသားကော်မရှင်ကိုပြန်လည်ဖွဲ့စည်းဖို့ဒီလိုဖွဲ့စည်းရမှာလဲလူ့ခွင့်ရေးကိစ္စတွေကိုအလေးနက်ထားသူတွေကျွမ်းကျင်နားလည်သူတွေကိုထည့်သွင်းဖို့လဲလွတ်တော်ကိုယ်စားလှယ်တွေကတိုက်တွန်းခဲ့ကြပါတယ်ရှင်
VOA သတင်းတောင်မမြင့်မြင့်ခိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။လူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံဘက်ချက်ပြန်ပို့ခံရတဲ့သတင်းနဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပထမဆုံးစကားဆစ်ထိုးပွဲအကြောင်းမတင်ဆက်ခင်မှာမနေ့ပြန်အင်္ဂါနေ့ညဒဲအလီလိုက်အစီအစဉ်မှာဘလို့အကြောင်းအရာကိုဆွေးနွေးကြမလဲဆိုတာနားဆင်ပါရှင်။
ရရှိမြခင်မြန်မာနိုင်ငံထဲမှာဥပဒေမဲ့လောက်ရတွေလူမဆန်တဲ့မတရားမှုတွေရှိနေပေမဲ့ဥပဒေစိုးမိုးရေးတာဝန်ယူရတဲ့ရဲတပ်ဖွဲ့တရားရုံးစတဲ့အဖွဲ့အစည်းတွေကဒီဖြစ်ရပ်တွေပေါ်မှာထိထိရောက်ရောက်အေးအေးကန့်တွယ်မှုအားနည်းတဲ့ဆိုပြီးတော့ဝေဖန်ချက်တွေပေါ်ထွက်လာပါတယ်။အရင်နှစ်ပေါင်းများစွာကြာတဲ့ဆေးအုပ်ချုပ်ရေးအောက်မှာတော့တရားဥပဒေစိုးမိုးရေးဟာသကလုံးလှလှအနေနဲ့ရှိခဲ့ပြီးတော့လက်တွေ့ဘက်မှာအားနည်းခဲ့တာအမှန်ပါ။အခုဒီပြောင်းလဲလာတဲ့ဒီမိုကရေစီအစိုးရအသစ်လက်ထက်မှာတော့တရားဥပဒေစိုးမိုးရေးဆိုတာဘလောက်ထိလက်တွေ့ဖြစ်ပေါ်လာဖို့အခွင့်အလမ်းရှိလာပြီလဲ။တရားဥပဒေစိုးမိုးရေးအတွက်ဘယ်လိုမျိုးစင်ခေါ်ကဲဆန်းချက်တွေရှိနေပါလဲခုနပြောတဲ့ဒီတရားဥပဒေစိုးမိုးရေးတာဝန်ယူရတဲ့အဖွဲ့အစည်းတွေရဲ့စွမ်းဆောင်ရည်ဘယ်လောက်ထိအားထားနိုင်ပြီလဲဒီကြောင့်တွေကိုလာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပအဝင်ဆွေးနွေးမိများလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာဘက်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလိုတဲ့အကြောင်းအရာကိုမိများလူတွေအကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုဆွနစ်လိုတဲ့အကြောင်းအရာကိုမင်းမြတ်လိုတဲ့မိကုန်တွေကို comment အဖြစ်နဲ့ရေးသားထားလို့ရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွနစ်မင်းမြတ်ကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
မနေ့ပြန်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VOA ရဲ့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ အခုဆက်ပြီးတော့လူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေပြန်ပြီးတော့မြန်မာနိုင်ငံဘက်အချမ်းပြန်လွှဲပေးလိုက်တဲ့သတင်းကိုတင်ပြပေးချင်ပါတယ်။ထိုင်းနိုင်ငံဘက်မှာအလုအလုကင်ရင်နဲ့နှစ်ကြိမ်တိတိလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားအလုသမားတွေကိုမကြခင်မှာပဲမြန်မာနိုင်ငံကလူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့ကိုပြန်ပြီးတော့လွှဲပြောင်းပေးတော့မယ်ဆိုတဲ့အကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဆိုပါတယ်။အသေးစိတ်ကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မအေးမှသတင်းပေးပို့ထားတာနားဆင်ပါရှင်
။ထိုင်းနိုင်ငံတွင်မှာအလုလာလုကင်ရင်နှစ်ကြိမ်လူကုန်ကူးခံရတဲ့မိသားစုတစုအပါအဝင်လူ၅ဦးကိုလူကုန်ကူးခံရမှုထပ်မံမဖြစ်ပွားခင်မှာထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကကယ်ဆယ်လိုက်ကြောင်းလူကုန်ကူးသူတွေကိုကယ်ဆယ်ခဲ့တဲ့ဦးဆိုင်ရေးကဆိုပါတယ်
။နောက်နှစ်ခါကုန်ကူးခံရတာကတော့အင်ဒိုဘက်မှာကုန်ကူးခံရတာ။ကုန်ကူးခံရတဲ့ကဖွဲ့စည်းတစ်ခုကနေကယ်ထုတ်လိုက်တယ်။ကယ်ထုတ်လိုက်ပြီးတော့သူကပြန်တက်လာ။ပြန်တက်လာတော့တခါလူကုန်ကူးခံရတဲ့လူပဲဖြစ်နေတာပေါ့နော်။ဒါပေမဲ့လို့သူကအဲဒီတော့အဲ့အရင်လောင်းတော့ပြန်မရောက်တော့တခြားနေရာမှာရောက်သွားမယ်စဲစဲမှာကျွန်တော်တော့ပြီးပြန်ခေါ်လာတာသူကကျွန်တော်တို့ကအခုကအိမ်ပြန်ပို့ပြန်ပ
ါဘန်ကောက်မြို့အနီးမဟာချိုင်ဝက်ချလုံလှေစိတ်မှတဆင့်အင်ဒိုနီးရှားနိုင်ငံဘာဂျီးနီးယားကျွန်းမှာရောင်းစားခံခဲ့ရတဲ့လူငယ်တဦးကတော့အခုလိုပြောပြခဲ့ပါတယ
်အာလောဂျွန်ပထမဆုံးမှာတနေ့လောက်နောက်တစ်ခေါက်မှာနောက်နေ့လောက်အခုကကျွန်တော်လာပဲမရှိ
ကတန်ငါးဖန်းလှေစိတ်လှေအမှတ်17ကိုနဲ့ခုနှစ်တို့မှာရောင်းစားခံခဲ့ရတဲ့မြန်မာနိုင်ငံသားတဦးကလည်းအခုလိုပြောပြပါဗျာ
ကျွန်တော်ဒီကတန်လီစိတ်မှာရောင်းစားခံရကျွန်တော်ကတန်လီစိတ်မှာကျွန်တော်အဲ့ဒီပြင်လေတဲ့ကိုထွက်ခဲ့ရတယ်ကျွန်တော်သုံးနှစ်လောက်ထွက်ခဲ့ရလောက်ကတော့မရအောင်ပါရဲ့သူကတော့ပထမတစ်ခေါက်တနည်းနဲ့ဆောင်းလာမှလှေဝင်လာတယ်လှေဝင်လာပြီးတဲ့အခါကျတော့သူကကျွန်တော်ဆိုတဲ့မင်းအကျွေးမကြည်ရဦးတဲ့လှေနောက်တစ်ခေါက်ပြန်ထွက်ပြီးတဲ့အဲကြားတဲ့အခါကျတော့ကျွန်တော်ကဒီကျွန်တော်တို့အဲ့ဒီကတန်ချောင်းအဝင်ဝချောင်းဝမှာကျွန်တော်ည၈နာရီလောက်ရှိပြီကျွန်တော်ခုံချခဲ့တယ်ကျွန်တော်နှစ်ကြိမ်လောက်ကူးခံရပထမတစ်ကြိမ်ကတော့ကျွန်တော်လွတ်မြောက်ခဲ့တယ
်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာ2016ခုနှစ်အတွင်းလူကုန်ကူးမှုအမှုပေါင်း26မှုကိုကင်တွယ်ဖြေရှင်းပေးခဲ့ပြီးလူကုန်ကူးခံရသူပေါင်း326ဦးကိုကယ်တင်နိုင်ခဲ့တာပါဒီထဲမှာလူကုန်ကူးမှုမှာပါဝင်ပတ်သက်သူ9ဦးကိုလည်းဖမ်းဆီးတရားစွဲဆိုနိုင်ခဲ့ပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကတော့ဒီလောက်ပါပဲဆက်ပြီးတော့ဒီကနေ့တနင်္လာနေ့မှာပြုလုပ်မဲ့အမေရိကန်သမ္မတလောင်း2ဦးရဲ့စကားဆစ်ထိုးပွဲအကြောင်းကိုပြောပြပေးချင်ပါတယ်ဒီမိုကရက်တစ်သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့ဟာသမ္မတရွေးကောက်ပွဲအတွက်ပထမဆုံးစကားဆစ်ထိုးပွဲကိုနယူးယောက်ပြည်နယ် Hampstead မြို့မှာဒီကနေ့တနင်္လာနေ့မှာလုပ်သွားမှာဖြစ်ပါတယ်ဒါဟာတနိုင်ငံလုံးကိုရုပ်သံကနေထုတ်လွှင့်မဲ့စကားဆစ်ထိုးပွဲ၃ခုထဲကပထမဆုံးစကားဆစ်ထိုးပွဲဖြစ်ပါတယ် Hillary Clinton နဲ့ Donald Trump တို့ရဲ့စကားဆစ်ထိုးပွဲကအမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေအတွင်းလူအများဆုံးစောင့်ကြည့်တဲ့ပွဲတွေကတခုဖြစ်လာဖို့ရှိနေပြီးတော့ဒီစကားစစ်ထိုးပွဲကသမရနေရအတွက်အကျိန်းနဲ့ဖြစ်နေတဲ့ရွေးကောက်ပွဲရလက်အပေါ်မှာအဆုံးဖြတ်ပေးလာနိုင်ပွဲရှိပါတယ် VOA သတင်းတောက်ဂျင်မလုံးသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင
်အမေရိကန်သမရရွေးကောက်ပွဲအတွက်ပထမဆုံးစကားစစ်ထိုးပွဲကဒေါ်နယ်ထရမ့်အတွက်အဓိကကျတဲ့စကားစစ်ထိုးပွဲဖြစ်လာဖို့ရှိနေပါတယ်မကြသေးခင်သတင်းပတ်တွေအတွင်းကလူထုထောက်ခံမှုစစ်တမ်းတွေမှာတော့Donald Trump ha Hillary Clinton net taip kwa raw be kat la ni bare
We will make America strong again. We will make America safe.
ခိုင်မာပြီးလုံခြုံစိတ်ချရတဲ့ American နိုင်ငံပြန်ဖြစ်အောင်ကျွန်တော်တို့လှုပ်သွားမယ်ပြီးတော့ American နိုင်ငံကြီးကိုကြီးမြတ်တဲ့နိုင်ငံကြီးပြန်ဖြစ်လာအောင်ကျွန်တော်တို့လှုပ်သွားမယ
် Thank you God bless you. Thank you.
Hillary Clinton ကတော့ဒီစကားစစ်ထိုးပွဲအတွင်းမှာသူ့ကိုထောက်ခံတဲ့သူတွေအနေနဲ့စိတ်ချလက်ချရှိကြဖို့နဲ့သူအနေနဲ့အလုံးအတွက်အကျိုးရှိစေမဲ့စီးပွားရေးမျိုးတည်ဆောက်ခြင်းလေဆိုတာကိုအဓိကပြောသွားဖို့ရှိပါတယ
် We're all of value in the United States of America the greatest country in the world
ကျမတို့အလုံးမှာတန်ဖိုးကိုယ်စီရှိကြပါတယ်ကမ္ဘာအင်အားအကြီးဆုံးအမေရိကန်ပြည်ထောင်စုမှာလူတိုင်းဟာတန်းတူညီမျှပဲလို့ကျမတို့ယုံကြည်ပါတယ
်ဒီစကားစစ်ထိုးပွဲတွေကရွေးကောက်ပွဲကိုအဆုံးဖြတ်ပေးလာနိုင်ခြင်းရှိတယ်လို့Joshua Washington တက္ကသိုလ်ကတွဲဘက်ပါမောက္ခမက်သျူးဒဲလတ်ကပြောပါတယ
် Right now the election is closer than a lot of people anticipated and so
အခုချိန်မှာတော့ရွေးကောက်ပွဲကလူတွေမှန်းထားတဲ့ပို့ပြီးတော့အကျိန်းနဲ့ဖြစ်နေပါတယ်ဒါကြောင့်သူတို့နှစ်ယောက်စလုံးအတွက်တော့အရန်ကိုအရေးကြီးပါတယ
်သမရလောင်းတွေရဲ့စကားစစ်ထိုးပွဲကို1960ခုနှစ်ကစတင်ပြီးရုပ်သံကနေထုတ်လွှင့်ပြသခဲ့တာဖြစ်ပြီးတော့အဲဒီတုန်းကတော့ Richard Nixon နဲ့ John Kennedy တို့နှစ်ယောက်စကားစစ်ထိုးခဲ့ကြတာပါအဲ့နောက်ပိုင်းမှာတဖြည်းဖြည်းနဲ့ဒီစကားစစ်ထိုးပွဲတွေကသမရရွေးကောက်ပွဲတချို့မှာတက်ရောက်မှုတွေရှိလာနေတယ်လို့ George Mason တက္ကသိုလ်ကတွဲဘက်ပါမောက်ခ Jeremy Meyer ကပြောပါတယ
် In a normal year,
the debates are one of the only ways to move the needles after the conventions. They're the moment where
ပုံမှန်ယူကောက်ပွဲနှစ်တွေမှာတော့ပါတီညီလာခံတွေအပြီးမှာဒီစကားစစ်ထိုးပွဲတွေကယူကောက်ပွဲမှာအပြောင်းအလဲတွေဖြစ်စေတဲ့နည်းလမ်းတွေတဲကတစ်ခုဖြစ်ပါတယ်။လူအများပြားကဒီစကားစစ်ထိုးပွဲကိုရုတ်တံကနေပြီးတော့စောင့်ကြည့်ကြပါတယ
်။ Trump နဲ့ Clinton နှစ်ယောက်စလုံးဟာအခုနဲ့အစောပိုင်းကလှုပ်တဲ့သူတို့ပါတီရဲ့ပါတီတွင်းအကျိုးယူကောက်ပွဲတွေမှာအောင်မြင်မှုတွေရအောင်လုပ်နိုင်ခဲ့ကြပါတယ်။ဒါမဲ့လည်း Donald Trump ရဲ့ကြိုတင်ခံမှန်းလို့မရတဲ့သဘောတဘာဝက Clinton အထွတ်တော့စိန်ခေါ်မှုဖြစ်စေတယ်လို့ Georgetown တက္ကသိုလ်ကပေါမောက်ခ Stephen Wayne ကပြောပါတယ
် The thing about Donald Trump is that he is not as disciplined as Hillary
Donald Trump က Hillary Clinton လိုတော့စီစနစ်တကျနဲ့စီကံသေးဝတ်တဲ့လူတော့မဟုတ်ပါဘူး Donald Trump ကိုဒေါသထွက်အောင်စွနိုင်ရင်တော့သူကပုံကိုယ်ကြီးတိုက်ခိုက်တာတစုံတရာလှုပ်လာနိုင်ပါတယ်
မဲဆန္ဒရှင်တွေထဲမှာလည်းသူတို့နှစ်ယောက်စလုံးကိုမထောက်ခံတဲ့သူတွေအတော်များများရှိနေပြီးဒီစကားစစ်ထိုးပွဲတွေကသူတို့နှစ်ယောက်စလုံးအတွက်မဲဆန္ဒရှင်တွေကိုစီးယုံသိမ်းသွင်းနိုင်ဖို့အခွင့်အရေးဖြစ်သလိုထောက်ခံမှုတွေရော့ကျသွားနိုင်တဲ့အန္တရာယ်လည်းရှိနေတယ်လို့ Jeremy Meyer ကပြောပါတယ
် What a debate can do is give a candidate a second chance to make a different impression
ဒီစကားစစ်ထိုးပွဲကနေပြီးတော့သမ္မတလောင်းတွေအနေနဲ့သူတို့အပေါ်မှာလူထုတွေရဲ့အမြင်ပြောင်းလာအောင်ကြိုးပမ်းဖို့နောက်တစ်ကြိမ်ခွင့်ရရလို့ပဲသူတို့အပေါ်မှာမကောင်းမြင်နေတာတွေလည်းပို့ပြီးတော့ခိုင်မာသွားစေနိုင်ပါတယ်
။သမ္မတလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲကို၃ကြိမ်လှုပ်သွားမှာဖြစ်ပြီးတော့ Democratic Party ဒုသမ္မတလောင်း Tim Kaine နဲ့ Republican Party ဒုသမ္မတလောင်း Mike Pence တို့လည်းစကားစစ်ထိုးပွဲ၃ကြိမ်လှုပ်သွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်သတင်းနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြပြချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ 9:00 နာရီခွဲအထိ Asia 7 ဂျိုရူကနေတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါမရှင်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်ဒီစနေမှာကြာခဲ့အဆုံးသတ်တော့ပါပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလှည့်ပြောပြပေးပါမယ်ရှင
်ကိုလံဘီယာအစိုးရနဲ့ကိုလံဘီယာလက်နက်ကင်တော်လှန်ရေးတပ်ဖွဲ့ FARC တို့အကြားနောက်ဆုံးဆင့်ညီညွတ်ရေးသဘောတူညီချက်ကိုဒီကနေ့တင်းနေလာနေမှာလက်မှတ်ရေးထိုးရမှာဖြစ်လို့ကမ္ဘာအနောက်ချမ်းမှာနှစ်အရှိကြဆုံးဖြစ်နေတဲ့တော်လှန်ပုံကံမှုတွေနဲ့ပြည်တွင်းစစ်ကိုအဆုံးသတ်နိုင်တော့မှာဖြစ်ပါတယ်FARC သဘုံအဖွဲ့နဲ့ကိုလံဘီယာအစိုးရအကြားလက်နက်ကင်ပြစ်ပတ်ခါတွေကြောင့်တော့ကိုလံဘီယာနိုင်ငံမှာလူပေါင်း2,000ကျော်တိဆုံးခဲ့ရပြီဖြစ်တယ်လို့ငါးသန်းထက်မနည်းလဲဥယျာဉ်မဲခဲ့ရပြီပါပြီ။အခုသဘောတူညီချက်ကိုတော့အောက်တိုဘာလ2ရက်နေ့ကျင်းပမယ့်နိုင်ငံလုံးဆိုင်ရာလူမှုဆန္ဒခံယူပွဲကနေအတည်ပြုရအောင်မှာဖြစ်ပါရဲ့ရှင်။အမေရိကန်နိုင်ငံအရှေ့ပိုင်းရှာလော့မြို့မှာဒီဆန္ဒပြပွဲတွေဖြစ်လာခဲ့ပြီးတဲ့နောက်ညမထွက်ရမိတ်ထုတ်ထားတာကိုဒီကနေ့မှာတော့ပြန်ပြီးတော့ရုပ်သိမ်းလိုက်တာကြောင့်မြို့ထဲမှာလွတ်လွတ်လပ်လပ်စပြီးတော့သွားလာနိုင်ပါပြီ။ပြီးခဲ့တဲ့သတင်းပတ်ကဒီမြောက်ကိုရိုင်းနာပြည်နယ်ရှာလော့မြို့မှာရဲတွေရဲ့ပြစ်ခတ်မှုကြောင့်အာဖရိကနယ်ပွားအမေရိကန်အမျိုးသားတဦးသေဆုံးခဲ့ရတဲ့အပေါ်မှာဒီမကျေနပ်တဲ့အတွေ့ဖြစ်လာတဲ့ဆန္ဒပြပွဲတွေကိုထိန်းချုပ်ဖို့ဒီညမထွက်ရအမိန့်ကိုသုံးရကြထုတ်ခဲ့တာပါရှင်။ဂျပန်နဲ့တရုတ်နှစ်နိုင်ငံစလုံးကသူတို့ပိုင်တယ်လို့ပြောနေတဲ့အရှေ့တရုတ်ပင်လယ်ကအငင်းပွားနယ်မြေအထက်မှာတရုတ်စစ်လေယာဉ်တွေပြန်တန်းခဲ့တာနဲ့ပတ်သက်လို့ဂျပန်ဆိုရကဒီကနေ့တရုတ်ကိုသတိပေးလိုက်ပါတယ်။တရုတ်နိုင်ငံကဒိုင်အိုယူလို့ခေါ်ပြီးသူတို့ပိုင်ဆိုင်တဲ့အကြောင်းပြောထားတဲ့ဂျပန်ဆိုရထိန်းချုပ်ရာဆန်ကာကူကျွန်းစုတွေရဲ့အရှေ့ဘက်မီယာကိုရေးလက်ကြားမှာတရုတ်စစ်သည်မော်တွေမနေ့ကတနင်္ဂနွေနေ့မှာပြန်တန်းခဲ့တာပါ။ဒါဟာလေယာဉ်အဆင့်40လောက်ပါဝင်တဲ့တရုတ်ရဲ့ပုံမှန်စီးရေးလက်ချက်မှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့တရုတ်ဆိုရအရာရှိတွေကပြောပါတယ်ရှင်။မြောက်ကိုရီးယားအစိုးရကနျူကလ িয়ার ဆန်တပ်မှုတွေတွန်းမြင့်လှုပ်ဆောင်နေတဲ့အပေါ်မှာဒေတာရင်းပြည်ပခါပုံမှုကြီးထွားလာနေနိုင်တဲ့အမျှအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးပေါင်းပြီးရေကြောင်းဆိုင်ရာစီးလေ့ကျင့်မှုတွေဒီကနေ့လှုပ်ဆောင်ခဲ့ပါတယ်။လေယာဉ်တွေနဲ့ရေငုပ်သင်္ဘောတွေကိုတိုက်ခိုက်နိုင်တဲ့အမေရိကန်ဖြတ်သင်္ဘော USS Spirit ကတောင်ကိုရီးယားဖြတ်သင်္ဘောတွေရေငုပ်သင်္ဘောတွေနောက်ဒီရေငုပ်သင်္ဘောတွေကိုတိုက်ဖြတ်နိုင်တဲ့ရဟတ်ယာဉ်တွေနဲ့လေယာဉ်တွေနဲ့အတူပူးပေါင်းပြီးတော့ဂျပန်ပင်လယ်လို့ခေါ်တဲ့အရှေ့ပင်လယ်ထဲမှာပူးပေါင်းစီးလေ့ကျင့်ခဲ့ကြတာပါရှင်။
သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့လာနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ပီတာဟမ်လေးဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညစီစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.